အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဟာလာမယ့်ရွေးကောက်ပွဲမှာမန္တလေးတိုင်းဒေသကြီးအမျိုးသားလွတ်တော်မဲဆန္ဒနယ်အမှတ်၈ကနေဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။အဲ့ဒီမဲဆန္ဒနယ်မှာပျော်ပွဲမြို့နယ်ရမဲသင်းမြို့နယ်တို့ပါဝင်ပါတယ်။လာမယ့်ရွေးကောက်ပွဲမှာပါတီပေါင်း90ကျော်ရှိရမှာပြည်ခိုင်ပြိုးပါတီအနေနဲ့ပါတီကြီးပါတီသေးဆိုပြီးခွဲခြားဆက်ဆံတာမလုပ်ဘဲရွေးကောက်ပွဲတည်ငြိမ်အေးချမ်းစွာအောင်နိုင်ရေးအတွက်လက်တွဲဆောင်ရွက်သွားမယ်လို့ဦးခင်အောင်မြင့်ကဒီကနေ့ရမဲသင်းမြို့နယ်မြို့လာတိုက်နယ်ကျေးရွာဟောပြောပွဲမှာပြောပါရယ
်ပါတီတော်ဒီမိုကရေစီဖယ်လူရောက်ပွဲဖြစ်ပါလို့ဒီရောက်ပွဲရဲ့နာမည်ကပါတီတော်ဒီမိုကရေစီဖယ်လူရောက်ပွဲဒါကိုရှင်းပြရင်ပါတီတော်ဆိုဒီမှာတပါတီလေးဆိုရင်အာဏာရှင်စနစ်ဖြစ်တော့မှာဖြစ်တဲ့အတွက်ပါတီတော်စနစ်ကိုကျေလွန်ရင်ဖြစ်ပါတယ်ကျွန်တော်နိုင်ငံတော်မှာပါတီပေါင်း90ကျော်ရှိတယ်ဒီဒေသမှာကျွန်တော်ပါတီ30ရှိတယ်မှာရှိဒီပါတီနဲ့ကျွန်တော်တို့ကမိမိရဲ့ရှင်းတဲ့ဘက်ပါတီလားပါတီကြီးလားပါတီငယ်လားအဲနာပါတီလားဖွဲ့ကြမယ်လေလေးစားစားစစ်လေလေးစားစားစစ်ဆန်ခြင်းအပြင်ပါတီချင်းချင်းဘသူပွဲပြမှုကိုအတိမတ်ပြုပြီးတော့မှပူပေါင်းပိုင်မယ်ဒီသူတို့နဲ့တက်တွဲပြီးတော့ဒီကောက်ဖွဲ့ချင်းချင်းအေးချမ်းစွာအောင်မြင်ရေးဝန်ကျင်ပြည့်ပူတော်မူလူစားတော
်ဒါအပြင်ရွေးကောက်ပွဲကော်မရှင်ရဲ့ခွင့်ပြုချက်မရှိဘဲရွေးကောက်ပွဲအသိပညာပေးဟောပြောပွဲဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံရေးပါတီတချို့ဟာမဲဆွယ်စည်းရုံးမှုတွေရှိနေတယ်လို့လည်းဦးခေအောင်မြင့်ကပြောသွားပါတယ်
။အခုလိုကျွန်တော်တို့ဒါရောက်ပြောရင်တော့ဒီတော့ဝေကော်မရှင်ကျွန်တော်ခွင့်ပြုချက်တရားမှာဒီနေ့ဒီချိန်ဒီရက်မှာမြို့သားမှာကျွန်တော်တို့ပြောပြောပဲလုပ်မယ်။ဤသူတွေပြောပြောဒီဖြစ်တယ်ခွင့်ပြုတယ်ဒီမှာတော့အဲဒီတော့ဝေကော်မရှင်ကခွင့်ပြုချက်မရှိဘဲနဲ့လူတို့ကိုလက်လုံးကြဒီတော့ဝေပညာပေးပြောပြောပဲဆိုပြီးတော့မျိုး၎င်းတို့နိုင်စီချင်းနဲ့ပါတီဘက်ကမဲ့တဲ့ပြုံးနာမျိုးဒါပြောင်းတာဒါရီကပြောင်းမယ်လို့လုပ်တာဖြစ်ပါတယ်အဲရွေးကောက်ပွဲမှာစီယုံပွဲမတိုင်ခင်ရက်တည်းကရွေးကောက်ပွဲပညာရေးပေးတဲ့ဆိုရင်ဟောစစ်တက်ပြီးတော့နေကပြဲ့ပြီးတော့ဟောပြောစီယုံနာတယ်တကယ်တော့မလုပ်ဖြစ်နေတဲ့ဆောက်ပဲကျွန်တော်ပါတီနေတော့ဒါမျိုးလုံးဝမလုပ်ဘူးအဲရှင်းတဲ့နည်းကိုပဲလိုချင်ပါတယ
်ဥက္ကင်အောင်မြင့်ဟာသူ့မဲဆွဲတာမဟုတ်ပဲပြည်သူကြိုက်တဲ့သူကိုသာရွေးချယ်တင်ကြောင်းနဲ့မဲပေးမမအောင်သတိပြုဖို့ဟောပြောတာဖြစ်တယ်လို့လည်းပြောခဲ့ပါတယ်
။ကျွန်တော်မဲဆွဲရဲ့ကိစ္စမလို့ဖွဲရဲဆိုတဲ့စကားကိုကျွန်တော်မထက်ဖွဲရဲဆိုတာပြုဆွဲခြင်းမဟုတ်မမနာကိုပြောခြင်းပြောပြီးမှသေးသွင်းခြင်းဒီအဖြစ်ပဲတဲ့ရောက်ကျွန်တော်တို့ကမဲမဆွဲဘူး။အဲ့တော့မဲဖြစ်ပါလို့ပြောမိမိတို့စိတ်တိုင်းကြတဲ့ပုံကိုမဲဖြစ်မိမိတို့ဟာနိုင်ငံအကျိုးဒေသအကျိုးတဲ့ရွာအကျိုးတည်ဖို့ဆောင်ရွက်နိုင်တဲ့ပုံကိုမဲဖြစ်ကျွန်တော်အနေနဲ့ကတော့အပြောမဟုတ်လက်တွေ့လုပ်ခဲ့တဲ့ပုံကိုတို့တော့လေဒါလေးကိုကျွန်တော်တို့ကပြန်ပြီးတော့ဘုံယူမနေတော့ဘူး။ဒါလည်းပတ်သက်။ကျန်တဲ့ပါတီနဲ့အာဏာရရင်လုပ်ပြနိုင်မှာ။တို့တော့လုတ်တက်ဖို့တော့လူတွေလုတ်တက်တဲ့လူတွေကိုရွေးချယ်လိုပါလား။အဲ့တော့မဲပြည့်ရဲ့အခါမှာမှားယူဖို့အတွက်မဲပြည့်မှားရင်မတွေးနိုင်အာဏာဖြစ်တတ်တယ်
။မဲဆွေဟောပြောပွဲကိုဒေသခံ2000ကျော်လောက်တက်ရောက်ခဲ့ကြပါတယ်။ဦးခင်အောင်မြင့်ဟာပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကမန္တလေးတိုင်းဒေသကြီးအဲ့ဒီရမဲသင်းပြောပွဲမဲဆန္ဒနဲ့အမတ်၈ကနေအမျိုးသားလွတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံခဲ့ရတာဖြစ်ပါတယ်။ဦးခင်အောင်မြင့်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်လောင်းဦးတောင်ထွန်းတိုင်းရင်းသားစီလုံးညီညွတ်ရေးပါတီကိုယ်စားလှယ်လောင်းဦးထွန်းအောင်တို့နဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်ခင်ဗျာ။